မနက်ကလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုဂျန်ဟီလီဟာ၄ရက်ကြာခီးစဉ်ဖြင့်မြန်မာနိုင်ငံရဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့တနင်္လာနေ့မှာရောက်ရှိမှာဖြစ်ပါတယ်။ခီးစဉ်တွင်သူမဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာကောက်ဆက်စ်ဘဇားတဝိုက်မှာရှိတဲ့နေရာတွေကိုတွားရောက်ဖို့မျှော်လင့်ထားတဲ့အကြောင်းကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တပ်ရဲ့လူညိုရေးဆိုင်ရာစစ်စင်ရေးတွေရပ်ဆိုင်းထားတာကိုကြိုဆိုကြောင်းကြီးညာချက်ကိုကြိုးဆိုတဲ့အကြောင်းဒါပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေဆီလွတ်ထားတဲ့အဖွဲ့ကပြီးခဲ့တဲ့လအတွင်းမှတ်တမ်းပြုစုထားတဲ့လူခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကိုလည်းမေ့လျော့ထားခြင်းမရှိဘူးလို့လူခွင့်ရေးကြွမ်းကျင်သူကပြောပါတယ်ဒီတော့အတွင်းနှင်းပန်းနှိပ်စက်ခံရမှုကနေထွက်ပြေးလာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေသူတွေကယာနဲ့ချီတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့နေအိမ်တွေရှိရာကိုပြန်သွားကြတယ်လို့ရဲရွာလူကြီးတွေကတနင်္ဂနွေနေ့မှာပြောဆိုလိုက်ကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်ဒီထက်အများစုဟာသူတို့ရဲ့ဆွေမျိုးသားချင်းတွေကိုပြန်ခေါ်လာဖို့အတွက်ယာယီပြန်သွားကြတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ